မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခံရစဲရေးအတွင်းအစိုးရနဲ့ဒီငြိမ်းချမ်းရေးမဆွေးနွေးခင်မှာတိုင်းရင်းသားအဖွဲ့အစည်းတွေကြားဆွေးနွေးမှုတွေလုပ်ဖို့ KIO ကချင်လက်နက်ကိုင်အဖွဲ့ရဲ့ဖိတ်ခေါ်ချက်နဲ့လိုင်စာမြို့မှာတိုင်းရင်းသားအဖွဲ့တွေလာရောက်စုဝေးနေကြပါတယ်ဒီဒေသခံတိုင်းရင်းသားတွေဘက်ကလည်းဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်ချက်တွေရှိနေတာပါလိုင်စာမြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုစောဝင်းလိုင်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်ဟုတ်ကဲ့ကိုစောဝင်းလိုင်အခုလိုင်စာကိုရောက်နေပြီဆိုတော့မနေ့ပြန်မှာကျင်းပမယ့်ဒီတိုင်းရင်းသားလက်နက်ကိုင်တွေရဲ့ဆွေးနွေးပွဲညီလာခံပေါ်မှာဒေသခံလူထုရဲ့အမြင်သဘောထားတွေကိုဘယ်လိုတွေ့ရလဲရှင်
ဟုတ်ကဲ့ဒီဘွားအဖြစ်တော့နှမျိုးရှိတယ်လို့ကျွန်တော်တို့ပြောလို့ရမှာပါဆွေးနွေးပွဲကိုအကောင်းမြင်ကြတဲ့သူတွေရှိသလိုတချို့ကလည်းဟိုဆွေးနွေးပွဲတွေများလာပြီးတော့တိုးတက်မှုမရှိတဲ့ပုံမှာစိတ်ပြည့်မိတဲ့ဒေသတွေကိုလည်းကျွန်တော်တို့ကြားရပါတယ်ဟိုသူတို့ပြောတဲ့အတန်တွေကိုအရင်နားထောင်ကြည့်ပါအောင်ခင်ဗျအ
ဲကျွန်တော်အနေနဲ့တော့အောင်မြင်မှုရလိမ့်မယ်လို့တော့ထင်ပါတယ်ကျွန်တော်အဲ့လိုယူဆပါတယ်ဒါဘလို့ဘယ်တော့မှမလုပ်ဘူးတဲ့ဒီကျွန်တော်တို့ရဲ့ဒီဘလို့ပြောလဲညီလာခံလို့ပြောမလားတိုင်းရင်းသားတွေရဲ့ဒါဆိုတော့အောင်မြင်မယ်လို့တော့ယုံကြည်ပါတယ်ငြိမ်းချမ်းလဲငြိမ်းချမ်းစေချင်ပါတယ်ကျွန်တော်အနေနဲ့ကတော့အဲ့လိုဖြစ်ချင်ပါတယ
်ဒါကတော့ကချင်ရဲဘော်တူကသူ့အမြင်ကိုပြောပြသွားတာဖြစ်ပါတယ်လိုင်စာမြို့မှာတယ်လီဖုန်းနဲ့ဒီတယ်လီဖုန်းအပူပစ္စည်းတွေကိုရောင်းနေတဲ့ဆိုင်ရှင်တူကလည်းသူဒီငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်ဗျအ
ဲ့ဒါကတော့ကျမတို့ကတော့အောင်မြင်နိုင်အောင်မြင်ရင်ပိုကောင်းတယ်ဘွာလို့မျိုးကအခုကအဖြစ်လို့လဲဆိုတော့အခုတော်တော်ဈေးလည်းရောင်းမကောင်းဘူးဘာအတွက်လည်းမကောင်းလည်းနော်တိုက်နေလို့ရှိရင်ကျမတို့လည်းအခုကအဲ့လိုမျိုးအစည်းဝေးပြီးလို့ရှိရင်လူကြီးတွေစစ်ဆန်ပြီးလို့ရှိရင်ကမတိုက်ဖြစ်အောင်ဘောနော်အစည်းဝေးပြီးလို့ရှိရင်အဲ့လိုမျိုးညှော်လင်းပါလားဒီကချင်ပြီးဒီကချင်ဒီအစူရဒီကချင်ပြီးကလူတွေလည်းအကောင်လုံးဆင်းရဲပါလားအရင်တော့ဆိုရင်ကလိုင်းဖွင့်တယ်လေတော့အစည်းဝေးလည်းအာပလာဆေးရောင်းလည်းကောင်းတယ်လူလည်းစီတယ်အခုကတိတ်မကောင်းတော့ဘူးလေ
အခုဆက်ပြီးတော့ဒီငင်းငယ်ရေးဆွေးနွေးပွဲကိုသူကိုယ်တိုင်တက်ပြီးတော့နားထောင်ကျင်တယ်ဆိုတော့ဆန္ဒရှိတဲ့ဒေသခံတက်တန်ကိုလည်းနားထောင်ကြည့်ပါအောင်ခင်ဗ
ျသူတို့ငင်းချမ်းဘူးပြောတာပဲရှိတော့လက်တွေဘက်မှာအကောင့်တွေဖော်တဲ့ခါမှာဂက်ဂနနဘယ်လိုလုပ်မလဲဆိုတော့ရေးပါမလာဘူးလေငင်းချမ်းရေးဆွေးနွေးတော့ပဲလေဆွေးနွေးပြီးဆွေးနွေးပြီးမှမတန်းရှိကြမှာလည်းရှိမယ်ဟုတ်လားဆွေးနွေးပြီးပြီးတော့တော့ပဲတော့ဆွေးနွေးပြီးညနေဆွေးတလားစားကောင်းတော့စားကြမယ်ဟုတ်လားပျော်ပေါ်ပန်းပန်းနဲ့မနေ့ကပြန်ပြီးတော့ဆွေးနွေးပွဲပြီးတော့မယ်တို့ဆွေးနွေးတဲ့ခါမှာလည်းအခုခိတ်ကြတော့ transparency ကိုရဲမြင်တာဘူးတောင်းရအောင်ပြောကြတာပဲလေဒါမဲ့ကျွန်တော်ကနေ့ကျွန်တော်အခုအဲ့စီဝေးထိုင်ပြီးနားထောင်ခြင်းတယ်ကျွန်တော်ဘာလို့တော့ပြောရမလဲဟုတ်လားကျွန်တော်အဝေးကြီးကဒီစီဝေးကိုလာတယ်တော်ဘာတို့တော့ပြောမလဲဒီစည်းဝေးတက်ဖို့တွေဘယ်အချိန်မှကျွန်တော်တို့ကတွေ့ရမလဲ
အဒီဆွေးနွေးပွဲမှာအဓိကဟိုဆုံးဖြတ်မဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဘာတွေသိထားလဲရှင
်အခုအချိန်ထိတော့ကျွန်တော်တို့ကိုတရားဝင်ဘယ်အကြောင်းအရာတွေဆွေးနွေးမယ်ဆိုတာတော့ကျွန်တော်တို့ဆိုတာကတော့ကျွန်တော်တို့မီဒီယာအဖွဲ့တွေကိုဟိုဘယ်အကြောင်းအရာတွေဆွေးနွေးမယ်ဆိုတာတော့တရားဝင်သူတို့ဘက်ကပြောလာတာမရှိသေးပါဘူးဗျဒါပေမဲ့ရေဘူးကကျွန်တော်တို့သိထားရတာကတော့ဒီဆွေးနွေးပွဲဟာမြန်မာတိုင်းမှာပထမဆုံးအကြိမ်လို့ပြောလို့ရတဲ့ဆွေးနွေးပွဲဖြစ်တယ်တိုင်းဒါလည်းနဲ့ကိုင်ဖွဲ့စည်းပြီးအားလုံးစုစုညီညီတွေ့ကြတယ်အစိုးရမှာပါတဲ့ဆွေးနွေးပွဲဖြစ်တယ်ပေါ့နော်အစိုးရဘက်ကကိုယ်စားလှယ်တွေမှာပါတဲ့ဆွေးနွေးပွဲဖြစ်တယ်ဒါပေမဲ့ဒီဆွေးနွေးပွဲပြီးလို့ရှိရင်သူတို့ကဟိုကချင်းပြည်နယ်မှာလည်းဆက်ပြီးတော့အစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ဆိုတော့ဒီဆွေးနွေးပွဲရဲ့အဓိကရည်ရွယ်ချက်ကတော့အစိုးရနဲ့တွေ့ဆုံဆွေးနွေးပွဲညီညာရေးလမ်းစဉ်တွေကိုတွေ့ဆုံဆွေးနွေးပွဲတွေဆက်ပြီးမလုပ်ခင်မှာတိုင်းဒါတွေဘက်ကဘလို့အချက်တွေကိုတောင်းဆိုကြမလဲဆိုတာကိုကြိုပြီးတော့ညီနိုင်ဆွေးနွေးတိုင်ပင်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်ဗျ
ဟုတ်ကဲ့အခုဒီကချင်ဘက်ကပေါ့နော်ဒီမန်စီမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေရတဲ့ပေါ့လေယာနဲ့ချီရဲ့ဒုက္ခသည်တွေကဗမော်မြို့ကိုထွက်ပြေးနေတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီလိုက်ဇာဘက်မှာဘာတွေကြားလဲရှင်ဘာတွေသိရလဲရှင
်အဲ့ဒီဟာကတော့ကျွန်တော်တို့ဒီဘက်မှာတိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့တော့လိုက်ဇာမြို့မှာတော့ဘာမှမကြားပါဘူးဗျအခုကျွန်တော်တို့သိရတဲ့တော့လိုက်ဇာမြို့ကတော့ဟောတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လုံးလုံးရှားရှားဖြစ်တယ်ဆိုတာလည်းကျွန်တော်တို့မတွေ့ရပါဘူးအော်နောက်တစ်ချက်ကတော့ကျွန်တော်တို့ကိုယ်တိုင်လည်းဒီမှာအင်တာနက်ဆက်သွယ်ရေးကိစ္စတွေပါတွေခက်ခဲနေတော့အပြင်ပသတင်းတွေလည်းမရတာလည်းပါမှာပေါ့လေ
ဟုတ်ကဲ့ကိုစောဝင်းလိုက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်ခင်ဗျ